မြောက်ကိုရီးယားနိုင်ငံနောက်ဆုံးလုပ်ခဲ့တဲ့နျူကလ িয়ার စမ်းသပ်မှုကိုတုံ့ပြန်တဲ့အနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးယူတန်းခတ်မှုအသစ်တွေထပ်လုပ်ဖို့အဆုံးဖြတ်လိုက်ပါတယ်။အရေးယူတန်းခတ်မှုတွေလုပ်ဖို့လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးကခြားသာရေးနေတုန်းကတခဲနဲ့မဲခွဲဆုံးဖြတ်ခဲ့ကြတာပါ။မြောက်ကိုရီးယားအစိုးရကပြီးခဲ့တဲ့လမှနျူကလ িয়ার စမ်းသပ်မှုလုပ်ခဲ့ပြီးတဲ့နောက်သူ့ရဲ့အနီးကမဟာမိတ်ဖြစ်တဲ့တရုတ်နဲ့အမေရိကန်နိုင်ငံတို့ကြားမှသတင်းပတ်ပေါင်းများစွာညှိနှိုင်းခဲ့ပြီးမှအခုလိုအရေးယူတန်းခတ်မှုတွေလုပ်နိုင်ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်မှုမလုပ်ခင်မှာပဲမြောက်ကိုရီးယားနိုင်ငံကအမေရိကန်အပေါ်မှာဒီကြိုတင်နျူကလ িয়ার တိုက်ခိုက်မှုတွေလုပ်မယ်လို့ချိန်ချောက်ခဲ့ပါတယ်။မြောက်ကိုရီးယားအနေနဲ့သူရဲ့လက်ဦးမှုရယူတိုက်ခိုက်နိုင်ခွင့်ကိုအသုံးချပြီးတော့ရန်လိုသူတွေရဲ့ဌာနချုပ်ကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့မြောက်ကိုရီးယားနိုင်ငံသားရဲ့ဌာနကကြာတာရင်းနေမှာပြောကြားခဲ့တာပါအမေရိကန်ကနျူကလ িয়ার စစ်ပွဲစတော့မယ်လို့လည်းဆိုပါတယ်အခုလုံခြုံရေးကောင်စီရဲ့အရေးယူတန်းခတ်မှုအသစ်တွေအရမြောက်ကိုရီးယားအစိုးရရဲ့နျူကလ িয়ার နဲ့မစ်ဆိုင်းဒုံးလက်နဲ့အစီအစဉ်တွေကိုအထောက်အပံ့ပေးရရောက်တဲ့ငွေကြေးလွှဲပြောင်းမှုနဲ့ဗန်ဒါရေးဝန်ဆောင်မှုတွေအားလုံးကိုပိတ်ဆို့လိုက်မှာဖြစ်ပါတယ်အဲ့ဒီအပြင်မြောက်ကိုရီးယားစစ်တပ်နဲ့ဆက်နွယ်နေတဲ့ကုမ္ပဏီတွေကိုနာမည်ပြည့်စီးရင်နဲ့ထည့်သွင်းပြီးတော့ခီးသွွားတတ်မှတ်ချက်တွေတိခတ်မှာခီးသွွားကန့်သတ်ချက်တွေလုပ်လိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကိုဒီအဝင်အထွက်ကုန်သင်းမောတွေကိုစစ်ဆေးဖို့နဲ့တတ်မှတ်ဇိမ်ခံပစ္စည်းတွေကိုမြောက်ကိုရီးယားကိုတင်ပို့ခွင့်တွေကိုပါပိတ်ပင်လိုက်ပါတယ်။မြောက်ကိုရီးယားအပေါ်တန်ခတ်အရေးယူမှုတွေအားလုံးကြောင့်မြောက်ကိုရီးယားနိုင်ငံကိုအထိနာနိုင်လိမ့်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဆူဇန်ရိုက်စ်ကလုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ပြီးမကြခင်မှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်။